ညာတဘုံထ
အားလုံးအောင်ကြညာတဘုံထ
မောင်ရင်နဲ့သိမ့်ဖျားဆညာတဘုံထ
ဟောင်းနေဖြုတ်ချညာတဘုံထ
ငါတို့ကြိုက်တာပြောချညာတဘုံထ
မင်းတို့မကြိုက်ရင်ကြော်သွားချညာတဘုံထ
လူကြီးသူမကနဂောဆညာတဘုံထရင်ကျေးမှုတော်လည်းအဆညာတဘုံထ
ညာတဘုံနှစ်ငယ်ဘဝပညာရပ်ဝန်းညာတဘုံပေါ့ကတ်ကနေကြိုဆိုပါတယ်အကြက်တဲကာလထဲမှာတည်ရင်ကဂဲပေါက်တွေတွေ့ရှိပျော်ရွှင်နိုင်ပါစေလို့လဲနှုတ်ခွန်းဆက်ပါတယ်ကျွန်တော်ကတော့ညံတဘုံမိတ်ဆွေများထက်ကမောင်ရင်ပါဒီတစ်ခေါက်မှာတော့မောင်ရင်တို့သင်ကြားခံခဲ့ရတဲ့ငယ်ဘဝအစာပေတွေပညာရေးတွေအကြောင်းကိုပြောကြရအောင်ငယ်ဘဝအစာပေတွေကမောင်ရင်တို့ရဲ့အယိုးဆွဲနေတဲ့စိတ်ဓာတ်တွေကိုဘယ်နည်းနဲ့ရိုက်သွင်းခဲ့လဲဘယ်သူတွေကရိုက်သွင်းပြီးဘယ်သူတွေကလိုက်နာကြည့်သုံးကြလဲစတဲ့အချက်လက်တွေကိုလည်းပြန်တွေးပြီးစမြုပ်ပြန်ကြတာပေါ့ဗျာအဲ့အထက်ကအလွဲတွေကိုမောင်ရင်တို့ရှုထောင့်ကတွေးပြီးပြောမှာပါမောင်ရင်တို့လိုပဲကိုလူလိုလည်းတူညီတဲ့အမှတ်တရတွေ၊ကွဲပြားတဲ့ရှုထောင့်တွေရှိနေမယ်လို့ယုံကြည်ပါတယ်ပညာအဆိုမှဟိုငငယ်ကအចောင်းသုံးမြမဇာခက်စစ်အဖွင့်ကိုမှတ်မိကြအောင်မယ်ထင်ပါတယ်မောင်ရင်တို့ဟာအသက်9နှစ်သို့မဟုတ်6နှစ်လောက်ဆိုရင်အចောင်းတွေစတတ်ကြရတယ်အင်းကပြောတာကတော့စတတ်ရင်မစင်းရဲဘူးဘာဖြစ်မှညာဖြစ်မယ်အချိန်နေအចောင်းချောင်းကြောင့်ပညာမသင်နိုင်တဲ့ကလေးတွေစင်းရဲနွမ်းပါတဲ့သူတွေကိုလက်ညှိုးထိုးပြပြီးတော့ကြည်လာလို့သူတို့လိုမဖြစ်ချင်စာတင်ရမယ်လို့စံပြပြီးပြောကြတယ်။ဒါပေမဲ့ပညာဆိုတာကိုစာတက်ချင်းနဲ့ပဲရှင်ပြောကြရတာ။တခါကစင်ကာပူမှာကျောင်းကြီးကျောင်းငယ်တွေတက်ပြီးတော့အင်ဂျင်နီယာပညာရပ်သင်လာတဲ့အကိုတစ်ယောက်ရှိတယ်။တနေ့ကုန်တိုက်တစ်ခုမှာသူဓာတ်လေကပြင်နေရင်းနဲ့သူ့ဘေးကတားမိနှစ်ယောက်ဖျက်လျှောက်သွားတယ်တဲ့။ကလေးလေးကတခုခုအလိုမကျလို့စူးပုတ်နေတာတဲ့။အဲ့မှာစီရီပေးချံပြီးဓာတ်လေကပြင်နေတဲ့အင်ဂျင်နီယာပညာရှင်ကိုအမေဖြစ်သူကလက်ညှိုးထိုးပြီးတော့ตาလေးစူးဆောက်မနေနဲ့စာမတက်ရင်သူတို့လိုဖြစ်မှာနော်ဆိုပြီးချင်းချောက်တယ်တဲ့နိုင်ငံသားပြန်အင်ဂျင်နီယာကြီးခင်ဗျာရင်ခွင်းလာကြာသွားတာပေါ့ဗျာမောင်ရင်တို့ကိုចောင်းမပုတ်ခင်ကတည်းကဘာလို့ចောင်းသွားလဲဘာလို့စာတင်လဲဘာလို့အိမ်နဲ့ခွဲပြီးနေရလဲစတာတွေကိုတိုက်ရိုက်မပြောကြတာများပါတယ်သူတို့တော့လည်းចောင်းလာပို့လိုက်တယ်ဘာလို့ပို့လိုက်ရလဲဆိုတာကတော့စာတက်ရင်အောက်မကျအောင်လို့ဆိုတာလောက်ပဲပြောနိုင်တယ်ဒီမိကုန်းတွေကနောက်မျိုးဆက်အသီးသီးကလည်းမေးလာမှာပဲဆိုတော့မောင်ရင်တို့တွေလည်းတစုံတရာအဖြေရှာထားတဲ့နယ်လို့မထင်ဘူးလားနောက်လာမဲ့မျိုးဆက်တွေကမောင်ရင်တို့ထက်ပိုပြီးညံတဘုံထကြမှာဖြစ်တယ်။အခုကတည်းကအချိုးမပြင်ထားရင်သူတို့လက်ဆင့်ကမ်းတဘုံထတဲ့အချိန်မှာခံနိုင်ရည်ရှိအောင်လို့နိုင်မယ့်ရောက်ကြောင်းတရားတွေနဲ့တောက်ခံကြရမှာနော်။ကိုရှိမှာ TV ရမှုမနှိပ်တတ်တဲ့သူတွေကိုလက်တွေ့မြင်ခဲ့ကြရတယ်မလား။ဟုတ်ပြီ။စာတတ်ပညာတတ်ကြီးဖြစ်ဖို့လူအောင်မကြဖို့အကြောင်းမှာဘာတွေသင်ခဲ့ကြရလဲပြန်စဉ်းစားကြည့်မယ်။မောင်ရင်တို့ခေတ်ကမူယိုးဆိုတာကိုအခုလိုကလေးတွေကိုပြောအောင်ထားတဲ့ရံဝန်းမျိုးဆိုတာထက်နောက်တက်မဲ့အတန်းတွေတဲ့စာကြိုကြက်ရတဲ့ပုံစံရှိတယ်။ဝါလုံးကိုဝိုင်းအောင်ရေးရတာ၊ကြပြားတွေဖတ်ရတာတွေပါတာပေါ့။ဒါတွေကလည်းကလေးတွေကိုလက်ကျင့်ရအောင်လုပ်တာဆိုတော့တနည်းအားဖြင့်ကောင်းတယ်ဆိုပါတော့။သို့တော့အချင်းချင်းဘလို့တင့်မြတ်အောင်နေမလဲ၊တက်အောင်နေမလဲဆိုတာကိုသင်ပေးလို့တိတ်မရှိဘူး။ပင်ကိုသိတဲ့လေးစားခြင်းကိုနားမလဲတဲ့အရွယ်မှာတယောက်ကိုတယောက်ဘလို့ချစ်ခင်တင့်လဲဆိုတာမပြောကြဘူး။လူပီစားရဲ့ပုံကံစိတ်ကိုကလေးတွေအားနေတဲ့အချိန်မှာရိုက်ချိုးခဲ့ကြတယ်။မိဘကလည်းသူတို့သားသမီးကိုနာနာရိုက်ပြီးဆုံးမပါဆိုပြီးတော့တောင်းအပ်လိုက်ကြသေးရ။ပြိုင်ပွဲတွေမှာသူ့ထက်သူလူဆွမ်းကောင်းလုံနိုင်တဲ့ကလေးတွေသူတို့သတ်မှတ်ထားတဲ့စည်းကမ်းတွေမှာဘောင်ဝင်တဲ့ကလေးတွေကိုပဲထူးချွန်မဲ့ကလေးတွေဆိုပြီးမြှောက်စားကြတယ်။မိသားစုတွင်းမှာတောင်ထူးချွန်တဲ့ကလေးကပိုအခွင့်ရေးရတယ်။ထူးချွန်တယ်ဆိုတာကလည်းသူတို့သတ်မှတ်ထားတဲ့ထူးချွန်မှုကလွဲပြီးတော့အခြားအရေးချင်းတွေကိုအသိမှတ်ပြုလို့မရှိကြဘူး။သူတို့အသိမှတ်ပြုပုံကဟဲ့မောင်ရင်နင်သိမ့်ဖိတဲ့ညံ့တယ်။သိမ့်ဖိကြီးကောက်စားဆိုတဲ့ထောပနာမျိုးနဲ့အသိမှတ်ပြုပါတကယ်တော့မောင်ရင်တို့ကြောင်းမှပြောတယ်ဆိုတာကြောင်းပြည့်တဲ့အရွယ်ရောက်မှခံစားရတာပါကြောင်းကလည်းမူယိုကလေးကပြေးတယ်လीနောက်တစ်ခုကပညာရရောင်းတရား၈ပါးဆိုတဲ့ဘာသာရေးအခြေပြုသင်ကားချက်တစ်ခုမှာပညာရခြင်းရင်မေးမြန်းခြင်းစကားဆွေးနွေးခြင်းလည်းပြုရတယ်လို့ဆုံးမထားတာကိုတွေ့တယ်အဲ့ဒါကြီးတကယ်အပြင်မှာဖြစ်နိုင်ခဲ့လားမေးမြန်းခြင်းစကားဆွေးနွေးခြင်းနဲ့ပတ်သက်တဲ့ဒီကိုတွေ့ဥပမာတစ်ခုကိုပြောပြခြင်းပါတယ်မောင်ရင်တို့တက္ကသိုလ်စတက်ရတဲ့အချိန်မှာခက်ကလည်းပွင့်လင်းစာဆိုတော့အသစ်သစ်တွေကိုရှာဖွေဖို့စိတ်စောတဲ့ဘာမဆိုရင်ဆိုင်ဖြတ်ကျော်ဖို့အသင့်ရှိတဲ့လူငယ်မျိုးဆက်တခုပေါ်ပေါက်ခဲ့ပူပါတယ်လူငယ်မျိုးဆက်တွေကဒီလိုမျိုးရည်မှန်းချက်တွေကြီးကြတာတော့မျိုးဆက်တိုင်းပါပဲအဲအဲ့ဒီမှာကျောင်းသင်ခန်းစာတွေအပြင်ကပညာရဆိုင်ရာတွေကိုပါတင်းကျုံလေ့လာပြီးပညာနဲ့တိုင်းပြည်မှာတထောင်ကပါကျင်တဲ့လူငယ်မျိုးဆက်တွေရှိခဲ့ကြတယ်သူတို့တို့ကခက်ကိုကခွင့်ရရှိရဲလို့ယုံကြည်ခဲ့ကြဘူးတယ်အဲ့ဒီလူငယ်တွေဟာကျောင်းသင်ခန်းစာတွေမှာဆွေးနွေးခြင်းစရာထောက်ပြပြောခြင်းစရာ နိုင်ငံအခြေအနေနဲ့ဆက်ဆက်တင်ပြနေတာတွေကိုစာတင်ပေးတဲ့ဆရာဆရာမတွေနဲ့မေးမြန်းဆွေးနွေးဖို့လုပ်ကြတိုင်းကဖြက်ကရဲ့အလုပ်ခံရလိမ့်ရှိဆရာတွေကသူ့ကိုစာမေးရကောင်းလားပညာဆန်းရကောင်းလားဆိုပြီးတော့ဂျေတွေဝင်တယ်ကျောင်းသားတွေဆွေးနွေးတာကိုသူတို့ရံပြုတယ်လို့ထင်ကြတယ်နောက်ပြောပြန်များလာတော့သူတို့ထက်ယာတူးကြီးရဲ့လူတွေကိုအတန်းနဲ့ပင့်ပြီးတော့တဒန်းလုံးကိုကောခိုင်းတာတွေအထိရှိဒါတောင်မှအင်္ဂလိပ်လိုမြန်မာလိုဘာသာပြန်ပြီးသင်ကြတဲ့ကျက်တူရေး translation သင်ကြားရေးစနစ်အဆင့်လောက်နဲ့နော်ဘလောက်ဂုံစားရလဲဆိုတာဘယ်မလဲမေးမြန်းခြင်းစကားဆွေးနွေးခြင်းနေဆရာကြီးဥဖေမောင်တင်ကတပည့်ဆိုတာဆရာထက်တော်ရမယ်ဒါမှဆရာတွေမသိတာမှားတာတွေရှိရင်ပြင်သွားလို့ရမယ်လို့အဆိုမိတ်ရှိဘူးပါတယ်အဲ့ဒီခေတ်ကယဉ်ကျေးမှုဆိုင်ရာဟောပြောပွဲတစ်ခုမှာပေါမောက်ခဆရာကြီးဦးချမ်းမြတ်ကိုသူ့တပည့်ဆရာတက္ကသိုလ်ဘုံနိုင်ကသူတို့ချင်းအယူဆကွဲပုံကိုစင်ပေါ်ကနေပြီးပြောတာလေးတစ်ခုနားထောင်ဘူးတယ်ဆရာပေါမောက်ခဦးချမ်းမြတ်လည်းတော့ဝိဝါဒကွဲတယ်ကျွန်တော်တို့ဆရာပြောသလိုမယုံဘူးဆရာကတော့ပါရဲ့ဆိုပြီးတော့သူ့အယူဆတွေကိုပွင့်ပွင့်လင်းလင်းဆွေးနွေးနိုင်တယ်ဒါလူအုပ်ကြီးကြားထဲမှာနော်တန်းထဲမှာမဟုတ်ပြီးတော့တပြိုင်နက်အတွင်းမှာပဲဆရာတက်ကလူဘုံနိုင်ကမြမယဉ်ကျေးမှုဆိုတာဇာတိမှန်ဆွဲတွေကြောင့်ပိန်ရှုံခြင်းဖောင်းပွခြင်းတွေဖြစ်နေတယ်မြမတွေဟာငါတို့တာကီမျိုးကြံတဲ့ဟာတွေအလကားလို့ထင်တဲ့စိတ်တွေကြောင့်အဲ့ဒါတွေဖြစ်နေရတယ်လို့ထောက်ပြသွားပါတယ်ဒါကအရင်ခေတ်ကပညာရေးစနစ်နဲ့ပညာရည်ဝန်းရဲ့တိုးတက်မှုကိုဖော်ပြပါတယ်အခုနောက်တော့ကျောင်းတွင်းအတန်းတွင်းအခွင့်အရေးတွေတချို့စကားဆွေးနွေးဝိုင်းတွေလုပ်ခွင့်ပေးတယ်ဆိုပေမဲ့အာဏာသိမ်းလိုက်တာပါပဲဘဝတွေကစင်ကလေးဖြစ်ကြတာပါပဲဘလောက်လုံးလုံးဒီအာနာရှင်အမြင့်မပြတ်သမျှအဖတ်တင်ကြံမှာမဟုတ်ဘူးအမြင့်ပြတ်ဖို့ဆိုတာကလည်းအခြေခံထားရမယ့်စိတ်ဓာတ်တွေလူသေးရမလားငယ်ဘဝရဲ့တဏှိတာပညာရည်ဝန်းကိုမောင်ရင်တို့တစ်ချက်ပြန်သွားကြည့်အောင်မောင်ရင်တို့ဟာကြောင်းတက်ခေါလောင်းထိုးတာနဲ့ဖျားရှိခိုးရတယ်ဘာသာမတူတဲ့ကလေးတွေကိုနင်တို့ဖျားနင်တို့အာယုံပြုတ်ဆိုပြီးတော့တတ်တတ်ပြုတ်ခိုင်းတယ်အဲ့ဒီကလေးတွေဟာစာသင်တော်လဲဗုဒ္ဓစာပေတွေထဲကစာတွေကိုအတုံးလိုက်အတက်လိုက်ပါဠိတွေပောရဏတွေခက်စစ်အဖွင့်တွေနဲ့သင်ကြရတယ်။သူတို့ကသိတ္တထဆိုတာလည်းမသိဘူး။တာကိဝင်ဆိုတာလည်းမကြဘူး။ဘာသာစကားချင်းမတူတဲ့ကလေးတွေထဲမှာလည်းအင်အားများတဲ့ကလေးအုပ်ကအင်အားနည်းတဲ့ကလေးအုပ်ကိုနင်တို့ပြောတဲ့စကားကဘယ်လူမျိုးစကားနဲ့တူတယ်ဆိုပြီးတော့နှိမ်တယ်။တိုင်းနမဘာသာစကားဟာသူတို့ပြောနေတဲ့ဘာသာစကားထက်နှိမ်ကြတယ်ဆိုတဲ့အမြင်မျိုးသူတို့စီမှာရိုက်သွင်းခံရတယ်။ကလေးချင်းချင်းဆိုကြတဲ့စာချိုးလေးတစ်ခုမှတ်မိသေးရဲ့ဗျာ။ရခိုင်ရခိုင်ကလတ်တိုင်းတရုတ်တရုတ်အစားပုတ်မြမမြမလူလိမ်မာတဲ့။နောက်တော့ကျောင်းကအတော်ရိုင်းလို့မပြောတော့ဘူး။ဒါတော်တော်ရှင်းတဲ့ဥပမာပါ။အဲ့တော့တနည်းပြောရရင်နိုင်ငံသားဆိုရင်ကိုယ့်ထက်အောက်ကြတယ်။ကိုကဖယားနဲ့တမျိုးနဲ့ဆင်းသက်လာတာဆိုတော့အစွဲလမ်းမျိုးလေးတွေမသိမသာပါနေကြ။အဲ့ထဲမှာမှဖယားနဲ့တဏီတဲ့တဏန်နဲ့တောက်ကြသားတွေကပူပြီးတော့ဇောင်းကြွသည်။မွေးတဲ့နေ့ကအစခွဲကြတာမှတ်မိကြတယ်မလား။ငငယ်ကတော့ကိုသားနေပြောတာပဲမလားတာကီမျိုးဆိုပြီးဂျင်းထက်ထားတာကိုပြီးတော့ဒီကြားမလိန်စိတ်ခံယူချက်ကွဲပြားသူတွေကိုနှိမ်တာကလည်းနှစ်ပေါင်းများစွာရိုးဆွဲအောင်တင် जा ခံခဲ့ရတယ်ကနွဲကလေးရဖြစ်တဲ့အေးဆေးခက်ကုတ်ကုတ်နေတဲ့ကောင်လေးတွေကိုခွဲခြားဆက်ဆံတာမျိုးယောက်ျားလေးဆိုရင်သေစာရှင်စာလောက်တတ်ရင်ရပြီမိန်းကလေးဆိုရင်စာသင်စရာမလိုဘူးဆိုတဲ့စကားတန်တွေကြားရတဲ့ပညာရည်ဝန်းတွေဖြစ်ခဲ့ပါတယ်မောင်ရင်ကကိုယ့်ရဲ့အဘေးကိုကောင်းကောင်းသိမိလိုက်ပါတယ်အဖွားရဲ့အမေပေါ့အဘေးတို့ခက်ကတော့ကိုလိုနီခက်အဲ့တုန်းကမိဘတွေအယူရှိတာကမိန်းကလေးဆိုရင်စာမတင်ရဘူးဘာလို့လဲဆိုတော့စာတက်ရင်ယောက်ျားလေးကိုပြန်စာပို့မယ်ပြန်စာပို့တော့ငရဲကြီးရဲ့တဲ့မောင်ရင်လည်းညံမမီတော့လို့ညံတဘုံတောင်မထနိုင်ခဲ့ဘူးအဘေးဟာသူ့နာမည်လောက်ကိုသာစာရောက်ကလေးတွေပေါ်မှာမပီကလာပီကလာရင်းနေရရှာတာကိုရင်းနေစရာမြင်ခဲ့ရဘူးပါတယ်အဲ့ဒီအတွေးခေါ်ရဲ့အကျိုးဆက်အနေနဲ့မောင်ရင်ကြောင်းနေပဲမိတ်ဆွေတယောက်ဟာပတ်စံရှိပါရဲ့နဲ့ရှစ်တန်းမှာကြောင်းအောင်ထုတ်ခံလိုက်ရတယ်ပြီးတော့ကြောက်ထန်းတဲ့အလုပ်ကိုသွားလုပ်ရတယ်။တယောက်ကြားဆိုတာရှစ်တန်းဆိုရင်တော်သင့်ပြီလို့ယူဆကြတယ်။ရှစ်တန်းဆိုတာအရင်ခေတ်တွေရဆိုကျောင်းဆရာလောက်တော့လုပ်လို့ရနေပြီကို။အတွေးခေါ်တွေကကိုလိုနီခေတ်လောက်မှာပဲရက်ကြံနေရခဲ့ကြတာပါ။စစ်တပ်ရဲ့ဆိုင်းမုတ်ထောင်ဝါဒဖြန့်တာလည်းအောင်မြင်တယ်လေ။အမျိုးသားစည်းကမ်းကအစစာတင်ကျောင်းကဆိုတဲ့ဆိုင်းမုတ်ကြီးဟီးနေအောင်ထောင်ပြတယ်။အခြေခံအဆောက်အဦကကြတော့နွားတင်ကုတ်သလားရဲ့။အဲ့ဒီဆိုင်းမုတ်ရဆိုရင်မျိုးသားခွဲခြားမှုကအစစာတင်ကြောင်းကလို့မောင်ရင်တို့ပြောလိုက်မယ်နောက်တစ်ခုကတော့တင်ယိုးပေါ့တင်ယိုးတွေမှာဟိုးကိုလိုနီခေတ်ဦးကတည်းကအခုထိမြမယဉ်ကျေးမှုဆိုတာတွေဘရင်တွေရဲ့ကောင်းကြောင်းတွေမြမပြည်တယံဇာတာပေါ်ပုံတွေဗုဒ္ဓစာပေတွေအကြီးရှိနေတော့မှာပဲမောင်ရင်တို့ငငယ်ကတင်ခဲ့ရတဲ့တင်ယိုးတွေနဲ့မဆိုးစလောက်ကလေးပဲပြောင်းပြီးတော့အနှစ်သာရအဖြစ်အရင်တိုင်းပဲရှိနေပါသေးရဲ့အာနာရှင်အလိုကျပညာရေးမဟုတ်ပဲနည်းနည်းပါဇက်ဟခွင့်ရတဲ့အခြေအနေမှာတောင်းအယိုးဆွဲနေတဲ့စိတ်တွေနဲ့ဒီလိန်ပညာပေးကိစ္စမှာဝိဝါဒတွေဖြစ် ကန့်ကွက်တန်းတွေကလည်းပုတ်ပွက်ညံနေသေးရာအထက်တန်းသမိုင်းမှာပုဂံခေမန္တလေးခေယဉ်ကျေးမှုရဲ့ကဘာသမိုင်းဘာသာမှာအရှိတောင်အာရှကဗုဒ္ဓယဉ်ကျေးမှုတွေကိုရဲပဲတောက်လျှောက်တင်တာတွေ့လိုက်ရတယ်။အံ့ဩလို့မဆုံးပါဘူး။ပြီးတော့ကလေးတွေကိုဆရာဝန်အင်ဂျင်နီယာရှေ့နေဆရာမကျောင်းဆရာစတဲ့အယုတ်တွေနဲ့နိုင်ငံတွေကထားလိုက်ပြီးသူတို့ရဲ့အနာဂတ်ဟာအဲ့လိုလူတွေဖြစ်ရေးဆိုတဲ့ကျင်းမြောင်းတဲ့အမြင်ကိုပြဋ္ဌာန်းကျင့်သုံးကြတော့ရှိပါသေးရဲ့။နောက်တစ်ခုတွေ့လိုက်မိတာကကျွန်တော်အားကြဂုံယူရသောပုဂ္ဂိုလ်များဆိုတဲ့သင်ခန်းစာမှာပါ။အဲ့ဒီထဲမှာမြမအင်ပါယာကိုထူထောင်ခဲ့တဲ့ဘုရင်သုံးပါးအကြောင်းပဲပါပါတယ်။ပြီးတော့ကျောင်းတွင်အသင်းအဖွဲ့နာမည်တွေမှာမြမစစ်သူရဲကောင်းတွေအကြောင်းအများဆုံးမှဲ့ခေါ်ကြတော့မှရှိသေးရဲ့။နိုင်ငံရေးသမိုင်းဆိုတာလည်းစစ်တပ်ကောင်းချောင်းတွေကြီးထိုင်းရေးထားတာအရင်ကဆိုအိန္ဒိယထိုင်းနိုင်ငံကိုနှိမ်တဲ့မြမသမိုင်းအတွက်နှစ်ဆိုတာလောင်သင်ခဲ့ရပါတယ်ယူရီးယားကိုမြမဘုရင်များမိခဲ့လို့အောင်မြင်တော်မူကြောင်းဆိုတာကြီးပဲရဲရတာကထိုင်းကိုလေယူရာတိတ်မူဝါဒသုံးတဲ့ဖာနိုင်ငံကြီးဆိုပြီးတော့တမုတ်နေတဲ့အချိန်မှာ1999ခုနှစ်ကတည်းကထိုင်းရဲ့ပို့ဆောင်ရေးစနစ်တွေကခင်မီမျိုးပတ်မိုးပြန်ရထားတွေအသုံးပြုနေပြီတခုကောင်းတာကဒီမြမသမိုင်းအတွက်နှစ်ထဲမှာမြန်မာနိုင်ငံကရှိရှိသမျှလက်နက်ကင်တော်လိုင်းရဲ့အဖွဲ့အစည်းနာမည်တွေအစုံပါတယ်။ဆိုတော့ကိုယ်တိုင်တော်ခိုးတဲ့အချိန်မှာအဖွဲ့ရွေးဖို့နည်းနည်းတော့ဘ ഹു သူရရတယ်ပြောရမယ်။သိပ်ပံသင်ယူတွေကမောင်ရင်တို့ခက်ထက်ပိုခက်မိပါတယ်။အဲ့ဒီတော့ကအင်တာနက်ဆိုတာမကြားဘူး။ကွန်ပျူတာဆိုတာစက္ကူဘုံမှမြင်ဘူးတယ်။အခန်းထဲမှာတော့ခတ်ထားတာ။အဲ့ဒီအတွက်ပါဝါကြွေးဖို့လျှက်စင်ပြီးမရှိဘူး။မိုက်ခရိုစကုပ်တွေကိုလည်းအခန်းထဲမှာပဲထည့်ထားတယ်။တင်ထောက်ခုပစ္စည်းဆိုတာအလှပြဖို့လောက်ပဲရှိတာပါ။တိတ်ပံကိုပြောအောင်သင်ပေးနိုင်တဲ့လူမမြင်ခဲ့ရသလောက်ပါပဲမျိုးဆက်တိုင်းအတွက်ចောင်းစာမှာအတွက်ချက်ဆိုတာကိုသေအောင်ကြောက်တဲ့ចောင်းသားနဲ့အကြက်ဖက်ကိုသေအောင်မုန်းတဲ့ចောင်းသားဆိုပြီး꽌ပြမှုဟာအတော်ကြီးမားခဲ့ပါတယ်ဒါပေမဲ့အဲ့ဒီចောင်းသားမျိုးသားနှစ်ခုစလုံးဟာဘာသာရပ်တိုင်းမှာအခြေခံသိရမယ့်အချက်လက်တွေကိုမရခဲ့ကြတာများပါတယ်မူလာလန်းတုန်းကလည်းတိတ်ပံသင်ယူတဲ့ကပါတဲ့အတိုင်းကြက်ရတယ်ပြီးတော့ဣတိမွေရေးနိုင်မှအမှတ်ရတယ်အဲ့တော့လဲတဲ့မိပါတွေငွေရှိတဲ့မိပါတွေကဆရာကိုင်းစာအုပ်တွေဝယ်ပြီးတော့အဲ့ဒီထဲကစာတွေအတိုင်းသားသမီးတွေကိုချက်ခိုင်းတော့တာပဲဆရာကိုင်းစာအုပ်ကြီးဖတ်နေရင်ကိုပညာတတ်ကြီးဖြစ်နေပြီအထာနဲ့ကြည်ကြတာမြို့နယ်အဆင့်စာစီစာကုန်းပြိုင်ပွဲမှာအဖြေပေါင်းချုပ်စာအုပ်ကြီးပေါ်တွင်ကူးရေးသွားပြီးတော့ပထမရသွားတဲ့အတန်းပိုင်ဆရာမကျူရှင်ကတပည့်ကျော်တွေလည်းမြင်ခဲ့ဘူးပါတယ်အဲ့ဒီလုပ်ရက်တွေဟာလူငယ်တွေရဲ့ကိုယ့်ကိုယ်ကိုယုံကြည်မှုအားကိုးမှုတုံ့သက်ဆင်ခြင်မှုတွေကိုဖျက်ဆီးပစ်ကြတယ်လူငယ်တွေဟာပတ်ဝန်းကျင်ထဲမှာသူတို့ရဲ့ကိုယ်ပိုင်ငယ်ဘဝထူးချွန်မှုတွေကိုဘာမှပေါ်တင်မပြောနိုင်လောက်အောင်အဆက်ခွဲခံခဲ့ရတာပါဂုံယူတဲ့ကောင်တွေကလည်းရှိတာပေါ့ဗျာဝဏ္ဏကန္နာဆိုတာကုရနတ်တိဈေးမရှိဘူးရွေဦးတော်လိုင်းရင်မှဂျန်လီလူရန်စားဆိုပြီးတော့ကွက်ကွက်ကွကွင်းပေါ်လာတာကိုပဲကြည်အဲ့ဒီစန္ဒမူနာနဲ့ဂျန်လီရောင်ဆောင်တော်လှန်နေကြတဲ့လူတွေတောင်းမှတကယ်ဂျန်လီတွေဖြစ်သွားကြတာလက်တွေပဲဟုတ်ကျောင်းတွင်းပညာရန်ဝန်ကကိုတွေ့အဖြစ်ပျက်တွေကိုအကြမ်းဖျင်းပြောပြပြီးတော့ဒီပြင်ပပညာရေးဘက်ကိုကြည့်အောင်လွန်ခဲ့တဲ့နှစ်30ကျော်လောက်ကအခုလိုအင်တာနက်ခက်ကမဟုတ်တော့သတင်းစာဂျာနယ်မဂ္ဂဇင်းစတဲ့စာနယ်ဇင်းတွေကိုအားကိုးပြီးသတင်းအချက်အလက်နဲ့ဗဟုသုတရှာကြရတယ်။ရုပ်မြင်သံကြားဆိုတာအာပလာမန်လူတိုင်းအသိတိုင်းနယ်ပြည်နယ်14ခုမှာ10ခုလောက်ကမြမအသံနဲ့ရုပ်မြင်သံကြားတစ်လိုင်းနဲ့ပဲရတာ။မြောက်ဥတီလိုင်းမိဖို့အတွက်အင်တာနက်တိုင်းတသက်ဝယ်ရတယ်။အင်တာနက်ဝယ်ပြန်ပါပြီတဲ့လျှက်စင်ပြီးကတနေ့မှ3နာရီပဲရတယ်။ဆိုတော့ကြော်ရင်းလိုပဲဘာမှလုပ်လို့မရတော့ဘူးကွာဆိုပြီးတော့ဘာမှလုပ်လို့လည်းမရကြပါဘူး။မောင်ရင်တို့မျိုးဆက်တွေအတွက်ကျေးဇူးကြီးခဲ့တာကတော့ရွှေသွေးအစရှိတဲ့ကလေးစာပေတွေပါပဲပြင်ပပညာရေးရှာကြတဲ့အခါရုပ်ပြစာဆောင်တွေဂျာနယ်တွေကကလေးတွေကိုအစွဲဆောင်နိုင်ဆုံးဆိုတော့မောင်ရင်တို့လည်းအဲ့ဒါတွေနဲ့ကြီးပင်းရတယ်ဒါပေမဲ့အဲ့ဒီထဲမှာကလေးတွေအတွက်ယဉ်ကျေးမှုနဲ့လူမှုပြုပြင်ရေးတွေကိုဖော်ပြပေမဲ့တော်တော်များများကကျေးဇူးစားကျေးဇူးခံစိတ်ကိုအလွန်ကျွံဖော်ပြထားတာများပါတယ်အဲ့ဒါတွေထဲမှာလည်းအစိုးရဝါဒဖြန့်တဲ့ပုံပြင်တွေဗုဒ္ဓဝင်တွေကဇက်တော်တွေစတာတွေနဲ့ဖွင့်ပါတယ်ပြီးတော့နွေရသည်ယဉ်ကျေးလိမ္မာသင်တန်းဆိုပြီးတော့လည်းဖွင့်သေးရဲ့အဲ့မှာကလည်းဘာသာရေးစာပေတွေနဲ့ယဉ်ကျေးမှုတွေပဲသင်ရတယ်အစိုးရထုတ်နိုင်ငံယတနာနဲ့အစိုးရကိုဖားလို့စာပေစုတွေတလှည်ရခဲ့ကြတယ်ကျွန်ဘာဝသူစာရေးဆရာတွေရေးထားတဲ့ယဉ်ကျေးလိမ္မာစာအုပ်တွေပုံမြင်စာအုပ်တွေဟာအမိန့်နာခံမှုတသက်ပဲကျွန်သက်ရှည်ရွေးကိုယဉ်ရင်လေးရိုက်သွင်းပေးနေကြတဲ့စာအုပ်တွေဖြစ်ပါတယ်သင်ရိုးထဲမှာမပါပေမဲ့တနည်းအားဖြင့်သင်ရိုးလိုလက်ဆွဲထားပြီးသင်ကြားခံရတဲ့ပြမစာအုပ်တွေဖြစ်ပါတယ်။အဆိုးဆုံးကတော့အမျိုးပြောက်မှာစိုးကြောက်စရာတို့မြမာတွေကြားဖြစ်ဖို့လိုပြီးတို့လိုဘာသာရေးမှိုင်းတိုက်တဲ့စာပေတွေဖြစ်ပါတယ်။နောက်တစ်ခုကအဖိုးအဖွားတွေဦးလေးအတော်တွေပြောပြတဲ့ဒီပါဇက်ရာဇဝင်တွေတမိုင်းတွေပုံမြင်တွေလောက်ပဲပြမပညာရေးကရှိတာပါ။ အဲ့ဒါတွေကလည်းသူတို့ငငယ်တွေကသင်ခဲ့ရတော်ရီမို့သင်ရိုးတွေကစာရီနဲ့အတူတူဖြစ်နေတာများခလေးအတွေ့နဲ့တောင်းယုတ်တိမတန်တဲ့ကိစ္စတွေကိုမေးမိရင်မရေရာတဲ့အဖြေနဲ့ပိတ်ပစ်လိုက်တာဒါမှမဟုတ်ဖျားသကြားနတ်တွေကကဲသွားတာစတဲ့အဖြေတွေကိုပဲရကြပြီးတော့ကိုစွမ်းအားကိုသူများစီမှာမိခိုရတဲ့အသည့်တွေရခဲ့ကြတယ်ခလေးတွေရဲ့စင်ကျင်နိုင်စွမ်းကိုကြင့်မယူပဲတရသေးသတ်မှတ်ချက်တွေနဲ့ပိတ်ဆို့လိုက်တယ်လို့ဖြစ်သွားခဲ့ကြတယ်ဝေဖန်ရေးမေးမြန်းရေးဟာအဲ့မှာတခန့်ရက်သွားပြီးတော့ဘာမှမမြင်နိုင်တဲ့အရာကိုပုံချတဲ့အလေးထားတွေပြူထောင်ခဲ့ကြပါတယ်အခုတော်လန်ဟင်းကာလမှာလဲဟိုမဘသလိုအတုံးလိုက်တက်လိုက်ဒီမဟုတ်တော့ဘဲနဲ့မတိမတာမြန်မာစစ်ဗျင်တွေအကြောင်းသူရဲကောင်းဆိုသူတွေအကြောင်းကိုမစားရဝါခမန်းရေးနေတဲ့ page တွေ online ပေါ်မှာအများကြီးဖြစ်နေတာကိုသတိထားကြဖို့လိုတယ်သူတို့ရဲ့အောက်မှာ like တွေ comment တွေကိုအားရပါရအပေးထောက်ခံနေကြတဲ့လူတွေကလည်းအများကြီးပဲပြည်တွင်းမှာဘဝပြတ်နေကြတဲ့တဲ့င်းထက်အဲ့လိုလူမျိုးကြီးဝါရအာဘီပို့စ်တွေကပို့ပြီးတော့လူကြိုက်များနေတယ်။ခလေးစာပေတွေရဲ့အကျိုးကျေးဇူးကြောင့်စာပေကိုအလေးအထားအနေနဲ့ဆွဲမြဲဖတ်သွားတဲ့အကျင့်ရှိသွားကြပြီမဲ့တိုးတက်တဲ့အသိမြင်စာပေတွေအစားငကိုရှိရင်းစွဲတွေကိုအလွန်ကျွံတန်ဖိုးထားပြီးအခြားဟာတွေကိုအထင်မကြီးရဲ့ရှိရိုးစွဲအမြင်တွေကပိုအားကောင်းပြီးကြံခဲ့ပါတယ်။တက်ကျန်းစာပေလောက်နဲ့ဘဝဆုံးသွားပြီးသူတို့သားသမီးတွေကိုတက်ကျန်းတွေထဲကအားကျစရာကြီးနဲ့ဖျဲကြတဲ့လူတွေဖြစ်သွားကြတယ်။အဲ့ဒါတွေရဲ့အကြောင်းကနောက်ပိုင်းစစ်တပ်ကထုတ်တဲ့စာနယ်ဇင်းတွေကငွေတွေသုံးပြီးကြကြနနဝါဒဖြန့်ချိခဲ့လို့ပါပဲဒီကိစ္စဟာစစ်အာဏာရှင်အဆက်ဆက်ကအသစ်တွေကိုမဖွင့်ပေးခဲ့တာနဲ့အထင်မကြီးအောင်ရိုက်သွင်းခဲ့တဲ့ဝါဒဖြန့်ချိရေးအောင်ပွဲတစ်ခုဖြစ်ခဲ့ပါတယ်နောက်တစ်ချက်ကဆရာတကာဆက်ဆံရေးထွန်းကားပုံလေးကိုပြောခြင်းတယ်မောင်ရင်တို့ဖြတ်သန်းရတဲ့ခေတ်တစ်လျှောက်မှာဆရာတကာဆက်ဆံရေးထူထောင်တာနဲ့ဆရာချင်းတကာချင်းခွဲခြားဆက်ဆံတာတွေကိုအလူးလဲခံကြရတယ်ရှိတော့ကြတဲ့အမှုပညာဆိုရင်အမှုပညာဆေးပညာဆိုရင်ဆေးပညာစသဖြင့်ပညာရဲ့အလိုက်ဟိုဆရာမွေးတပွဲမွေးစနစ်ကိုလက်ဆင့်ကမ်းခဲ့ကြတယ်။ဆရာကလည်းဆရာချင်းပြိုင်တယ်လို့တပွဲတွေကလည်းတပွဲချင်းခွဲဆောင်ခုတ်တယ်။အချွေရန်ပေါများချင်းကိုလောကဒဏ်တစ်ခုပဲလို့ယူဆတာထက်အဲ့ဒီအပေါ်မှာตายရတဲ့စိတ်ကိုနှောင်းလူတွေစီကိုလက်ဆင့်ကမ်းသွားတယ်။ပညာရဲ့နယ်ပယ်တွေဟာလဝါချင်းအရိုက်ပြီးတော့လှုပ်ရှားတဲ့ခွင်တွေဖြစ်လာတယ်။ညံသမုံကမိတ်ဆွေတွေဟာဒီကိစ္စကိုဆွေးနွေးကြရင်းနဲ့မြမလူဖွဲ့စည်းမှာပညာရဲ့နယ်ပဲဆိုတာထက်ဂုံငွေအာနာသုံးခုဆုံးတဲ့အဂတိအခြေပြုလုပ်ငန်းခွင်တွေဖြစ်နေရဲဆိုတာကိုမြင်လာခဲ့ကြတယ်အစိုးရတွေမကောင်းခဲ့တာမို့ဆရာတွေရဲ့အပြစ်မရှိပါဘူးဆိုတဲ့အတွေးခေါ်ကိုဟားတိုက်မိကြတကယ်တော့အနန္တောအနန္တ၅ပါးလို့ပြောကြတဲ့အထက်မှာဆရာဆိုတာပါနေတော့ဆရာဆိုတဲ့လူဒန်းစားအတွက်အတလုကာပါရတယ်လို့ဖြစ်နေတာကိုမောင်ရင်တို့ဖြတ်သန်းမှုတယ်ចောင်းသားစာမွေးပဲကြလို့ចောင်းသားမိဘနဲ့တိတ်တဆိတ်တိုင်ပင်ပြီးအတန်းနေပေးတာကိုပဲအနန္တကျေးဇူးတွေဖြစ်နေဝါဒနာအနစ်နာစေဒနာကျေးဇူးတွေကလည်းနည်းနည်းတော့ဆက်မကုန်ဖြစ်နေတော့မတရားလို့ပြောချင်တာတောင်းတပည့်ဆိုတဲ့အကောင်တွေကနှုတ်ဆက်နေကြရတယ်။ဆရာကပညာကုံပေးလားဆိုတော့လည်းမပေးဘူး။ဆရာရဲ့ဆရာတွေကလည်းပညာကုံမပေးလိုက်ဘူး။ဘာလို့လဲဆိုသူ့ထက်တော်သွားရင်ကျူရှင်ဖွင့်ပြီးတော့မွေးထားတဲ့မြောက်ကပြန်ချောက်မှာဆိုလို့။မောင်ရင်ဦးလေးတိုင်းရင်ဆေးဆရာတယောက်ပြောဘူးတယ်။သူ့ဆရာတင်ပေးလိုက်တဲ့အထုကုသနည်းတွေကိုသူ့ဆရာရှိရဲ့နေမှာမကုရဘူးလို့တစ္ဆာဆိုရတယ်တဲ့။ကောင်းတဲ့ပညာတွေဆိုတာပြန်ပွားလေကောင်းလေပဲမလားဘာလို့ဥတူနေရမလဲအဲ့လိုပဲကောင်းတဲ့ပညာတွေတိမ်ကောကုန်တာဟာမြမလူဖွဲ့စည်းမှာဆရာစားချန်ချင်းဆိုတဲ့အရင်မဲကြီးမိုးနေလို့လဲပါပါတယ်အဲ့ဒီဆရာဆိုတဲ့လူတွေကပဲစက်တက်အားပေးတဲ့ဖုံးချောင်းတွေမှာចောင်းသားတွေကိုလှုပ်အားပေးခိုင်းတာចောင်းသားတွေကိုသီးပင်စားပင်တွေစိုက်ခိုင်းပြီးတော့ရားတဲ့ငွေတွေကိုအိတ်ထဲထည့်တာဘာကောင်မှန်းမသိတဲ့လူကြီးဆိုသူတွေရောက်လာရင်ဥရဖားရကြိုရတာဘာမှနားမလဲပဲမြမပညာကြီးမျှော်မှန်းချက်ဆိုတာကြီးကိုအလွတ်ကျပြရတာကိုချင်းချင်းတက်ဖြတ်ပြီးပြန်လာတဲ့စစ်တပ်ကကောင်းတွေကိုသူရဲကောင်းကြီးတွေလိုတန်းစီပြီးကြိုဆိုရတာ NGO တွေကထောက်ပံ့တဲ့တင်ထောက်ကူနဲ့စာအုပ်တွေကိုဈေးတင်ပြီးရောင်းစားတာကျူရှင်ပြိုင်ပြီးတပည့်တွေကိုခြူစားတာတွေနဲ့လူငယ်တွေကိုကျေးဇူးတွေချပေးခဲ့ကြတယ်သူတို့ចောင်းပေါက်မှာဂိတ်ဆောင်ရတာပောက်ကွက်ရခေါင်းစဉ်တွေတက်ပြီးတော့အထက်လူကြီးတွေကလစာဖြတ်စားတာတွေကိုဘယ်သူမှစောရကမတက်ရဲဘူးအဲ့လိုဖိနှိပ်တဲ့ဒလေးစရိုက်တွေနဲ့လူငယ်မျိုးဆက်တွေကိုပြိုးထောင်ခဲ့ကြပြီးတော့ကျေးဇူးရှင်နေရာကိုအော်တိုရောက်သွားခဲ့ကြတယ်ပြီးတော့ပညာတတ်ပါတယ်ဆိုတဲ့အတိုင်းဝိုင်းဟာစစ်တပ်ကကောင်းတွေပေးထားတဲ့မလုံးတွေဝါရဖြန့်ဂျင်းထဲတာတွေစိုက်ဝါမိတာတွေနဲ့အသားကျနေတယ်။သူတို့အမိန်တိုင်းတသွေးမတိုင်းလိုက်နာတယ်လူတွေကိုသင်ကြားမဲ့လူတွေကအယူသေးပြည့်မနေဘူး။ကျောင်းဆရာတာဝန်ကိုတွေ့ကြရလူကိုပေးတယ်။သင်တန်းလေးမတောက်တစ်ခေါက်တက်ရင်ပဲကျေးဇူးရှင်ဂိုင်းဝင်နေဖြစ်ကုန်တယ်။မြမသရာကိုတော့နားမလဲတဲ့ကျောင်းဆရာကြီးအများကြီး။အလုတ်ကင်ရှားတော့ဝန်ထမ်းဝင်ပြီးတော့တသက်လုံးကျုံလို့နေသွားကြတယ်။စစ်တပ်ကထုတ်တဲ့ပြက်ကရင်တွေကိုပဲကြည့်ကျောင်းဆရာမနဲ့စစ်ဘူးတစ်ဘူးနဲ့ဆရာဝန်မစစ်ဆေးဆရာဝန်နဲ့စစ်ဆေးဆရာဝန်အဲ့လိုစစ်မကင်းတဲ့ဟာတွေနဲ့ဝါဒဖြန့်တယ်။ကျောင်းဆရာအတိုင်းဝန်းကိုကြည့်လိုက်ရင် ဝန်ထမ်းချင်းယူတာကလည်းများတယ်အထူးသဖြင့်စစ်သားပေါ့ဗျာဆိုတော့စစ်တပ်ထဲမှာစစ်တပ်တိုင်းနေရတယ်အခြားဌာနဆိုင်ရာဝန်ထမ်းတွေဆိုတာကလည်းအတူတူပဲအထက်ဖားအောက်ဖိတန်တရားနဲ့ကျင်းလဲလာတာမကြောက်ဘူးအဲ့အကျင့်တွေကိုအကြောင်းတည်းယူလာတာကျူရှင်တွေမှာကျင့်သုံးတာတွေရှောက်လို့ရောကျောင်းဆရာတယောက်ရှိရမယ်ပညာရပ်ဆိုင်ရာဇာယတ္တဆိုင်ရာအပြုမှုဘာမှရှိမနေဘူးတပုံထမဲ့တပည့်မွေးထုတ်မယ်ဆိုတာဝေလာဝေးဆရာမကိုဖားပြီးပန်းပေးရတာလို့ချင်းပြေးဆွဲရတာလို့တော့ပဲလုံးတတ်တော့တယ်အတန်းပိုင်ဆရာမဆိုတာကတော့ဘယင်မာကြီးလိုပဲပေါ့ဗျာအဲ့ဒါကိုလည်းသူတို့ကသားရတယ်ငါတို့ကစာပဲသင်တတ်တာကျန်တာမလုပ်တတ်ဘူးဆိုတော့ရှက်ဖွယ်လီလီအတွေးခေါ်တွေသူတို့မှအပြည့်ရှိနေတယ်ဝန်နှန်းဆိုတဲ့လူတန်းစားတတ်တတ်ဟာသူ့ကိုယ်သူခြံခတ်ပြီးနေတဲ့အတိုင်းဝိုင်းဖြစ်နေဝန်နှန်းဆိုအပြင်လောက်ဘာမှမလုပ်တတ်ဘူးငါတို့ဝန်နှန်းပဲလုပ်တတ်တာဆိုပြီးတော့မကြာခဏကြားဖူးရမှာပေါ့ဗျာအဲ့လိုတိမ်ဖင်းတဲ့စိတ်သက်ရှိသူတွေကပဲရဲစစ်သားကျောင်းဆရာနဲ့ဘုန်းကြီးတွေဖြစ်သွားကြတယ်မျိုးဆက်တွေမှာဂိုင်းကနာစိတ်တွေဝင်ကုန်ပြီးအလုံးမဖြစ်တဲ့စိတ်သက်ကင်ဆာတွေကကူးဆက်ပြန့်ပွားလာတယ်မြမာတွေရဲ့တူတူလူငါတမင်းစိတ်သက်ဟာစာသင်ခန်းမှာကလေးကပါပါတယ်အဲ့တော့ဘာဖြစ်လာလဲဆိုရင်ကျူရှင်ချင်းချိန်ထိုးတာတွေတခြားကျူရှင်ရဆရာတွေကိုတတ်တတ်မဲ့ရန်ရှာတာတွေလုပ်တယ်ဆရာတွေကလည်းရှေ့မှာသာတဲ့နေရနောက်ွယ်မှာရန်တိုက်တယ်သွေးခွဲတယ်သူ့ကျူရှင်မှာတတ်မှစာမွေးဘဲမှာပါတာရတယ်ဟိုဘက်ကျူရှင်ရမကောင်းကြောင်းတွေကိုရာဇဝင်နဲ့ခြီပြီးတော့လှုပ်ထားတဲ့သူ့ဒေသနာတွေဖတ်ပြတယ်ပညာရဝန်ဟာကြောက်တဲ့ကြသွားတာကြာခဲ့ပြီဒီလူတွေနဲ့တေချာရန်ငါပြတ်ဖို့လိုပါတယ်ဒါမှတိုင်းပြည်ရဲ့တိုးတက်တဲ့ပညာရဝန်တွေပညာရေးယဉ်ကျေးမှုတွေတိဆောက်ပြုပြင်နိုင်မှာဖြစ်ပါတယ်ခုနကပြောတဲ့အကြောင်းအရာအချက်လက်တွေထဲမှာခွဲခြားဆက်ဆံမှုအပါအဝင်အခြားတရေသည်စိတ်ဓာတ်တွေနဲ့အသားကြောင်သင်ကြားခံခဲ့ရတယ်။ပတ်ဝန်းကျင်ကပြုပြင်တယ်လို့ရေဘူးရမှတ်ယူလို့ရတယ်။အဲ့တော့ဒီဘာကြောင့်ဖြစ်လာလဲလို့မောင်ရင်တို့ညံတဲ့ပုံတွေညံမိတလို့ရှာဖွေကြည့်ခဲ့ပါတယ်။မောင်ရင်တို့ဟာအဲ့ဒီအကြောင်းအရာတွေကိုအဖြေထုတ်ပေးတာအထက်ကိုယ်တွေ့ကြုံရတဲ့အချက်လက်ကိုဘာကြောင့်ဖြစ်ရလဲဆိုတာစဉ်းစားရှာဖွေဖို့လုပ်ကြတာညံတဲ့ပုံရဲ့ရည်ရွယ်ချက်တစ်ခုဖြစ်ပါတယ်။တခါတခါတတိပုဂ္ဂလအမြင်နဲ့လဲရောထွေးပါဝင်มาပါမောင်ရင်တို့သတ်မှတ်တဲ့ကောင်းချင်းဆိုးချင်းဆိုတာကိုရလက်နဲ့ပဲတိုက်နာကြမှာဖြစ်ပါတယ်ဗလီသရိခိကရေကမြမပြည့်ရဲ့တရားဝင်ပညာရေးဟာဘုံကြီးကျောင်းပညာရေးဖြစ်ပါတယ်ပကံခိကရေကစခဲ့တာလို့ပညာရှင်တွေကအတိလင်းပြောထားတာမို့လို့ဒီပညာရေးဟာနှစ်ထောင်ချီကြာခဲ့တယ်လို့သိနိုင်ပါတယ်ဘုံကြီးကျောင်းမှာရှေးတုန်းကတက်အပ်တဲ့ပညာအကုန်သင်တယ်ဆိုကရေးကြီးတွေရောတိုင်းပညာတွေရောဓာတုဝေဒနီးဆေးပညာသင်္ချာတရားဥပဒေစစ်ပညာဘာလာရေးဆိုင်ရာလူမှုရေးဆိုင်ရာကျင့်ဝတ်စသဖြင့်အဆုံးပါပါတယ်လူတွေတယုံယုံနဲ့ပွဲသဖြင့်လို့ဖြစ်နေလို့ပွဲချောင်းလို့ခေါ်တာဖြစ်ကြောင်းဆရာကြီးရွှေပြည်ဥပဒေကဟောပြောဘူးပါတယ်မြန်မာမှာပညာရှာခြင်းရင်ပေးပရဘိုက်ဇက်ပွဲဖျားဆောင်တန်းနဲ့ဘုံကြီးချောင်းတွေမှာပဲရှာခဲ့ကြရတာပါအဲ့တုန်းကတော်တဲ့အရသာပညာရှင်တွေကိုဘုံကြီးတွေကထောက်ခံချက်ပေးပြီးနန်းတွင်းကိုလှုပ်ဖို့ဘယင်ကိုယ်တိုင်ခွင့်ပိုင်ထားရတယ်လို့ကြားဘူးပါတယ်သမိုင်းပညာရှင်ကြီးဒေါက်တာတန်းထွန်းကတော့ကိစ္စအဝဝမှာဗုဒ္ဓသာသနာတော်ကိုထိတ်တန်းကဆန်ထားပြီးဆောင်ရွက်တဲ့ဒလိကိုပကံခင်မာကလေးကရခဲ့တယ်လို့သုံးသပ်ထားပါတယ်။ဒါပေမဲ့နိုင်ငံအုပ်ချုပ်ရေးအတွက်တေချာလက်ကျင်တင် जा ပြီးတဲ့အဆင့်မြင့်ပညာရေးကိုအာနာယရှင်ဘရင်သားသမီးတွေဆွေမျိုးတွေကပဲတင် जा ခွင့်ရပြီးတော့တာမန်လူတန်းစားတွေကတော့ခက်ပေါင်းများစွာဘာမှမပြည့်စုံခဲ့ကြပါဘူး။မင်းနဲ့အစိုးရကိုပူရွေးမြင်ဖို့တင် जा ခံခဲ့ရလို့ခက်ဆက်ဆက်မှာမင်းအစိုးရဆိုတဲ့စကားကတွင်ပြီးကြံခဲ့မင်းအစိုးရဆိုတာသူတို့ထက်ရပိုင်ခွင့်ပိုများကြောင်းတားစင်မြေးဆက်အယုံသွင်းခံခဲ့ကြရပါတယ်ရှင်မင်းဆိုတဲ့လူတွေကတိုင်းသူပြည်သားတွေကိုဝါဒဖြန့်ရမှာလော့ကီနီးနဲ့လော့ကုတ်တရာနီးဆိုပြီးတော့နှစ်နီးရှိပါတယ်လော့ကီနီးမှာပါဠိတက္ကရာစာပေတွေကလာတဲ့နီးလန်းတွေဥပဒေတွေနဲ့ထိန်းထားပြီးတော့လော့ကုတ်တရာနီးမှာကတော့ဗုဒ္ဓစာပေနဲ့ထိန်းထားနိုင်ပါတယ်ဒါကြောင့်တန်ဃာတွေဟာရှေးပိုဝေသနီကလေးကနိုင်ငံရေးမှာဝင်ရောက်ဆက်ဖက်ခွင့်တရားဝင်ဒီပါရခဲ့ကြတယ်လို့သုံးသပ်ကြတယ်လောကုတ္တရာဖြစ်တဲ့ဘာလာယီနီးနဲ့ဝါဒဖြန့်အုပ်ချုပ်ရမှာလဲအသက်သိခါဂုံအားဖြင့်ကြီးရလူကိုရှ िख ိုးယူသေးကန်းရှမ်းချင်းဟာအသက်ရှည်တယ်အဆင်းလှတယ်ညံကောင်းတယ်ချမ်းသာတယ်စသဖြင့်မလုံးပေးကြပါတယ်ပြီးတော့ကတော့တဲ့အခါမှာလည်းပစ္စည်းတစ်ခုခုယူသွားပြီးကတော့ရတာကိုရှင်ဘရင်ခက်ကလေးကရှိပါတယ်တည်င်းကျိုးကတော့ရင်မုံဘိုးတောင်းတဲ့ဒလိရဲ့အစပေါ့ဗျာလက်ဆောင်ပေးတာဟာပေးသူရောရသူရောနှစ်ဦးစလုံးကိုစိတ်ချမ်းသာစေလို့ပေးကြတာတဲ့မပေးနိုင်တဲ့လူရဲ့ခံစားချက်ကိုထက်မတွက်ပဲနဲ့ခြံထားခဲ့သူလို့ဖြစ်သွားတာပါပဲငကူကဘာမှမရှိတဲ့လူမျိုးဟာအိမ်နီးချင်းယဉ်ကျေးမှုတွေကိုဆင့်ပွားပြီးကိုယ်ပိုင်ယဉ်ကျေးမှုတွေလုပ်ခဲ့ကြတယ်အဲ့ဒီတန်းမှာနိုင်ငံဆောင်ကဒလိထုံးတန်းတွေကိုရောထွေးကျင့်သုံးပြီးတော့မြမယဉ်ကျေးမှုဆိုတာကြီးကိုအစပြုခဲ့ကြဗေဒင်ရတရားဓာတ်တွေနတ်တွေတကြားတွေနဲ့ပ ဘာသာရေးမကွဲတဲ့ရောထွေးယဉ်ကျေးမှုကြီးဖြစ်လာခဲ့ငရဲနဲ့ခြောက်ပြီးနတ်ပြည်နဲ့မြောက်လာကြတယ်ဇက်အနှိမ့်မြင့်ခွဲကြတာကိုလက်ခံကျင့်သုံးလာကြတယ်ခွဲရဆက်ဆံအနှင်ခံရတာကိုကန်တရားလို့ယူဆလာခဲ့ကြပါတယ်ဒါဟာသမိုင်းပညာရှင်တွေထောက်ပြကြတဲ့အချက်တွေပါတကယ်ဆိုပစိုးနဲ့တိုက်ပုံဆိုတဲ့ဝတ်စုံကလည်းနိုင်ငံခြားအလားတွေယဉ်ကျေးမှုပါပဲအရင်ကယဉ်ကျေးမှုစုံတဲ့နေရာတွေကနေကူလူပြီးထုံကူးခဲ့ကြတဲ့တိုးတက်တဲ့အမြင်ရှိတဲ့လူတွေဟာအခုချိန်မှာကန်းကုံအောင်တစ်ဖက်ပိတ်သွားကြပြီဖြစ်ပါတယ်မောင်ရင်တို့တွေဟာဘာသာရေးကန့်ဆိုင်မှုကိုတခုတ်တရဂုဏ်ယူကြလေရှိတယ်။ဒါပေမဲ့ဘာသာရေးနဲ့ပတ်သက်ရင်စိတ်သာဟောမျက်ရှင်စောဆိုတဲ့စကားရှိတယ်။ဗုဒ္ဓဟာရုပ်နဲ့နှစ်ပါးထဲမှာနန္တရားကိုအသာပေးဟောခဲ့တဲ့ပုဂ္ဂိုလ်ဖြစ်တယ်ပေါ့ဗျာ။ဒါပေမဲ့မြမပြည်ဟာရုပ်ဝတ္ထုတွေကိုယုံကြည်ကိုးကွယ်လိုက်ပုံများနိုင်ငံခြားလာတဲ့ဒီလိန်ဖြော်ဖြေးရေးအယုတ်တွေကိုမြမဝတ်စုံတွေဝတ်ပွဲတွေပေးလိုက်တာနဲ့တန်းကြော့ကြတာ။ဒါဟာနန္တရားနဲ့ဘာမှမဆိုင်ဘူး။အဲ့ဒီအယုတ်တွေကိုအသက်သွင်းရလောက်အောင်လဲဗုဒ္ဓတော်မှာသေခြင်းတရားကိုလွန်ဆန်တော်မမူနိုင်လို့ပရိနိဗ္ဗာန်ပြုသွားတာကြားလှပြီသူတို့ပြောတဲ့အသက်သွင်းတယ်ဆိုတဲ့ကိစ္စကအသက်ကိုဘယ်နေရာကနေသွင်းပြီးတော့ဘယ်နာကနေအသက်ဝင်သွားတယ်လဲတော့မသိဘူးဖျားတွေရွှေတွင်းဝင်းနဲ့ပြည်သူတွေစားစရာမရှိတာကလည်းခက်ဆက်ဆက်အကျဉ်းတန်လှတဲ့စံပြဖြစ်စဉ်တစ်ခုဖြစ်တယ်ပြီးတော့သူတို့ရောထွေးနားလည်ပြီးတေချာမသိတဲ့အရာတွေကိုမြမာရီကအထင်ကြီးရယ်ဝိဇာဇောကြီးဘာကောင်းညာကောင်းဆိုရင်အကုန်ထင်ကြီးရယ်အဲ့ကောင်တွေနာမည်တွေကပါဠိလိုတွေဆိုတော့ပိုထင်ကြီးရပါဗျာသူတို့တေချာနားလေတာတခုကဒီကောင်တွေကတကိုးရှိတယ်ဆိုတာပဲပါဠိကိုအထင်ကြီးတာကလည်းနှောင်းမြမာတွေပါဠိနဲ့ဝေးလာတော့ဗာရေးထားမှမသိကြတော့ဘူးပတ်စင်လေးတွေတွေ့တာနဲ့တကိုးရှိတယ်လို့ဘာလို့လို့ခန့်ညားတယ်လို့ဒီထင်ကုန်ရတာဆက်ရရင်ဘယင်းတွေခစ်ပြီးတော့ကိုလိုနီခစ်ရောက်တဲ့အခါမှာအင်္ဂလိပ်ကမြမာဘယင်းတွေမကောင်းဘူးဆိုတာကိုတင်ယိုးတွေထဲထည့်ပြီးတော့ဝါဒဖြန့်အကျိုးဆက်အနေနဲ့မြမာဘက်ကဝန်တာနုဆိုတဲ့အမျိုးသားရေးစိတ်ဓာတ်နဲ့တံပြန်ဝါဒဖြန့်ဖို့အမျိုးသားအကြောင်းတွေပေါ်လာခဲ့အဲ့ဒီအကြောင်းတွေမှာမြမရာဇဝင်ကိုတင်တယ်ဘယင်းကြီးကောင်းကြောင်းသူရဲကောင်းတွေတော်ကြောင်းဗုဒ္ဓဘာသာနဲ့မြမစာပြီးစတာတွေကိုဦးစားပြီးတင် जा ခဲ့တမိုင်းကိုမကောင်းတာထက်ကောင်းတာတွေပဲဖော်ပြပြီးမျိုးချစ်စိတ်ကိုသွတ်သွင်းတဲ့ပညာရေးဖြစ်ခဲ့ပါတယ်အချိန်နေရလိုအပ်ပေမဲ့အဲ့ဒီအမျိုးသားအကြောင်းထွက်တွေဟာနောက်တစ်ချိန်ကျတော့အရက်ဖက်စစ်ဖက်ကဏ္ဍတွေမှာနိုင်ငံကိုဦးဆောင်ခဲ့ကြတဲ့အချိန်ရောက်လာပြီးအဲ့ဒီတွေးခေါ်တွေကိုအသာပေးကျင့်သုံးခဲ့ကြတယ်အဲ့ဒါကြောင့်ပဋိပက္ခအထွေထွေနဲ့290ကျော်အမြင့်မပြတ်ကြံခဲ့တယ်လို့တမိုင်းဆရာကြီးသုံးသပ်ကြပါတယ်ကိုလိုနီခေတ်မှာအဲ့ကလေးကနိုင်ငံသားမုန်းတာတွေတိုင်းတစ်ပတ်ရဲ့ယဉ်ကျေးမှုကိုအတလွတ်ထင်သေးတာတွေရှီယူဆွဲဒလိနဲ့ခွဲခြားဆက်ဆံမှုတွေရှိခဲ့တယ်အဲ့ဒါတွေကိုတည်ဆောင်လာပြီးတော့အာနာရှင်တွေအုပ်စိုးတဲ့အချိန်ရောက်တော့ဒါကိုကောင်းကောင်းအသုံးချနိုင်ခဲ့ပါတယ်အာနာရှင်တွေဟာသူ့ထက်တော်တဲ့နယ်ဘက်အသီးသီးကလူတွေကိုမနာလိုခြေဝင်ကြလို့ပညာရေးဆိုင်ရာအတိုင်းဝိုင်းတွေသူ့တည်တနာနယ်ဘက်တွေပျက်စီးကုန်တယ်အဲ့ဒီနောက်ပညာရေးကိုနိုင်ငံရေးဝါဒဖြန့်ချီရာအရက်ဖြစ်အသုံးချခဲ့ကြတယ်စနစ်တွေအမျိုးမျိုးနဲ့စမ်းသပ်ပြီးသိုးသက်သက်သိုးအောင်လုပ်ခဲ့ကြတယ်သင်ယိုးတွေကိုအာနာရှင်အစိုးရအလိုကြမျိုးစုံပြောင်းခဲ့ကြတယ်ပြည်ထောင်စုစိတ်ဓာတ်ဆိုတာကိုစာတွေထဲမှာတတို့တို့ရေးပြီးမဲ့ဘာမှန်းသိအောင်မတင်ပေးခဲ့ကြဘူးပြည်ထောင်စုပြိုကွဲသွားရင်ငါတို့အင်အားနည်းပြီးတိုင်းတစ်ပါးကကျူးကျော်စော်ကားလာမယ်ဆိုတဲ့အသွေးခေါ်ကိုအယိုးဆွဲယုံကြည်ခဲ့ကြတယ်စစ်တပ်ကဒီအမြင်နဲ့ပြည်သူကိုအခြေခံကအစလှည့်စားထားပြီးအခြားနိုင်ငံရေးပလက်ဖောင်းတွေကိုဖိနှိပ်ခဲ့ပါတယ်လူတို့ကလည်းနိုင်ငံတော်ပြိုကွဲမယ်ဆိုရင်နိုင်ငံကိုပြန်စုစည်းဖို့စစ်တပ်ထဲပြေးဝင်ကြမယ်အသည့်တွေနဲ့အသားကြခဲ့ပညာရေးဟာဘယ်တော့မှမလွတ်လပ်ခဲ့ပါဘူးဒီပညာရေးယဉ်ကျေးမှုနဲ့ဖက်ဒရယ်ပြည်ထောင်စုဆိုတာကိုတိစောက်ဖို့မလွယ်ပါဘူးအခြားသောဒေသအသီးသီးရပြည်သူရဲ့ဓလေ့ထုံးတမ်းတွေယဉ်ကျေးမှုတွေကိုလည်းဒန်းလူအစင်တန်းပေးနိုင်ဖို့အာမခံချက်တွေလိုပါသေးရဲ့နိုင်ငံရေးမှန်တိုင်းအသီးသီးရလူတွေရဲ့အမျှော်မြင်မရှိသမျှအနှစ်မရှိတဲ့တောလိုဖြစ်နေမှာပဲဆိုတော့ကျက်စုဝင်ကထက်ဆက်ရအောင်ပါပဲ။ယဉ်ကျေးမှုဆိုတာလူဘဝဖြစ်စဉ်တစ်ခုလုံးနဲ့ဆက်ဆက်နေတဲ့ကိစ္စလို့ပြောကြပါတယ်။ဒလိထုံးတန်းဆိုတာကတော့ယဉ်ကျေးမှုဆိုတဲ့ခေါင်းစဉ်ကြီးအောက်ကအကြောင်းအရာတစ်ခုသာဖြစ်ပါတယ်။မောင်ရင်တို့ဟာခွဲခြားဆက်ဆံတဲ့ဒလိလူမျိုးကြီးစိတ်လက်နက်အားကိုးစိတ်အာနာရှင်စိတ်တွေကိုဒလိတစ်ခုလိုကျင့်သုံးကျင့်လည်ခဲ့ကြတာပါ။မိဘတွေမှာလည်းကလေးတွေပြဿနာတက်ရင်ကိုသားသမီးကိုထုံးမာတဲ့မိဘနဲ့သူများသားသမီးကိုဒဲ့ဆော်တဲ့မိဘမျိုးပဲထွန်းကားတယ်။ပြဿနာဖြေရှင်းနည်းရအဲ့လောက်ပဲသိကြတော့တာအဲ့အရာတွေကိုဆက်တယ်သွားရင်ဒီမြေဒီရေမှာနေတဲ့လူတွေမရင်ကျေးတဲ့လူတွေအဖြစ်ခင်းနောက်ကြတဲ့လူတွေအဖြစ်စံပြုတ်လက်ညှိုးထိုးခံရမှာဖြစ်ပါတယ်ဒလိတွေဆိုတာခင်းနဲ့အံဝင်ခွင့်ကြဖို့သူ့ဟာသူစူးစမ်းလေးရှိကြတယ်လို့ပညာရှင်တွေကဖွင့်ဆိုတယ်ဒါပေမဲ့ပိတ်ထားတဲ့လူအဖွဲ့အစည်းမှာတော့ပြင်ဆင်တွေးတောဖို့အခွင့်အရေးနည်းလေးရှိပါတယ်အဲ့ဒါကြောင့်ညံတဘုံမိတ်ဆွေများကကြုံခဲ့ရတဲ့အဖြစ်ပျက်တွေကိုစဉ်းစားပြီးကနော်ကောစာတဘုံထလိုက်ရတာဖြစ်ပါတယ်မောင်ရင်တို့အပါဝင်မောင်ရင်တို့အလွန်ခက်မှာစာရီကြက်ပြီးရင်ကြက်ကျောင်းတွေနဲ့ကျူရှင်တွေတက်ပြီးရင်တက်ပ ီးတော့ဘာမှဖြစ်မလာတဲ့လူငယ်တွေအများကြီးပါပဲပညာရေးဆောင်ဖို့ထဲမှာမိဘဆရာပူပေါင်းကလေးပညာကောင်းဆိုတာကိုမောင်ရင်တို့နောက်ပြီးတော့မိဘဆရာပူပေါင်းကလေးဘဝပြောင်းဆိုပြီးဖြတ်ဆိုကြတယ်နိုင်ငံတကာကလူတွေကစကြဝဠာကြီးအကြောင်းဂျိုဒုတွေအကြောင်းတဘာဝပတ်ဝန်းကျင်အကြောင်းတွေကိုတွေးခေါ်သင်ကြားနေရအချိန်မှာမောင်ရင်တို့ကနေမကောင်းဖြစ်မှစားရတဲ့ဒီမာမီခောက်ဆွဲတရားတန်ထုတ်ကိုတန်တန်တတဖြစ်နေကြတော့မှရှိပါသေးတယ်ဒါကြောင့်ကိုလူလူအားလုံးညံတဲ့ပုံထနိုင်ကြပါစေစိတ်ထွက်ပေါက်ကိုစီရပြီးတော်လှန်ရေးအကျိုးကိုဆောင်ရွက်နိုင်ကြပါစေ။